မြန်မာနိုင်ငံကိုစီကောင်းဆောင်တော်ဆန်းစုကြည်ကိုစစ်ကောင်စီဘက်ကဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ဇွန်လ21ရက်နေ့ကနေ23ရက်အတွင်းတရားရုံးကြားနာမှုတွေရှိခဲ့ပြီးတော့တရားလိုပြတက်တီတွေကိုစစ်ဆေးခဲ့ပါတယ်။ဒီတစ်ပတ်ကြားနာခဲ့တဲ့အမှုသွားအမှုလာအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ရန်တိုင်းကသုံးသပ်ပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။နိုင်ငံတိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုတရားဆွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးဒီတစ်ပတ်မှာဒုတိယပတ်မြောက်အဖြစ်နဲ့ကျွန်တော်21ရက်နေ့ကနေ23ရက်နေ့ထိဆက်လက်ကြားနာစစ်ဆေးခဲ့ပါတယ်။ဒေါဆန်းစုကြည်ကိုသဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့နှမှုပို့ကုန်တွင်းကုန်ဥပဒေပုံမှန်8ဆက်သွယ်ဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြတ်အောင်လုံဆောင်မှုဥပဒေပုံမှန်55ခါခွေနိုင်ငံတော်ရှုတ်ဝက်ချက်ပေါက်ကြားမှုဥပဒေပုံမှန်31ခါငယ်နဲ့အောက်ရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55သူတို့ပေါင်းခုနှစ်မှုနဲ့အမှုဖွင့်ထားပြီးတော့ဒီတဲက6မှုကတော့တရားရုံးမှာကြားနာစစ်ဆေးနေပြီးတော့အောက်ရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့ဆွဲထားတဲ့အမှုကတော့တရားရုံးမှာဆွဲချက်မတင်ရသေးဘူးလို့သိရပါတယ်။ပြီးခဲ့တဲ့တစ်ပတ်ကပထမဆုံးချိန်အမှုတွေစစ်ဆေးခဲ့တုန်းကတော့တရားလိုတွေကိုစစ်ဆေးခဲ့ပြီးဒီတစ်ပတ်မှာတော့တရားလိုပြတက်တည်တွေကိုစစ်ဆေးခဲ့တာပါ။တရားလိုဘက်ကတင်ပြချက်တွေကိုအကောင်းဆုံးခြေပနိုင်ခဲ့သလိုအပြန်အလှန်မေးခွန်းတွေမှာလည်းအပြစ်မရှိကြောင်းပေါ်လည်အောင်တက်တည်ထူနိုင်လောက်တဲ့အထိတင်ပြနိုင်ခဲ့တယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းရေးဘက်ကပြောပါတယ်။ဒီတဲ့ကပို့ကုန်သွင်းကုန်ဥပဒေပုံမှန်8နဲ့သက်သွယ်ရေးဥပဒေပုံမှန်69လို့နဲ့ဆွဲဆိုခဲ့တဲ့အမှုတွေနဲ့ပတ်သက်ပြီးတော့ရှင်းလင်းဦးကြည်ဝင်းက VOA ကိုအခုလိုပြောပါတယ
်။ဟိုနေဒေါ်ဆန်းစုကြည်အခုကတော့ကိုဆက်ရတာဟုတ်ဥပဒေရညှိနှိုင်းမှုမရှိဘူးပေါ့နော်။သက်သွယ်ရေးပစ္စည်းတွေကဒီတဲ့ရေးဝန်ကြီးဌာနသုံးတဲ့ပစ္စည်းတွေပဲလေ။သူရှိရဖန်ပြီးတာပေါ့ကွလေ။အခုကတိုင်းနဲ့အမှုမျိုးစားကောရှင်းနေတာလေ။အဲ့ဒီကောလစီဒီစကားပြောတဲ့တည်းကတော့ဆက်စုကြီးကတင်ရမဟုတ်ဘူး။မနေ့3ရက်လောက်ရောက်လာပြီးတော့အဲ့ဒီကတော့လုံချုံရက်ဖွဲ့က6လုံး၊တက္ကင်းကိကတလုံး၊ကိုရီးယာကြီးဆောင်ကတလုံးဒါပဲတော့ဆက်စုကြီးကမိရလို့ဆိုတာမပါဘူး။ဒါမှမဟုတ်ကိုလိုကတော့ဒီမှုရမဟုတ်ပါဘူး။ကိုလိုရှိနေပညာအရာတိုင်ချက်ကိုကြည့်လိုက်ရင်သိတာပဲ။ဒီမှုမကြီးဘူးကြည့်တယ်ဆိုပြောလို့ရတယ်။ဒါပေမဲ့သူအဲ့ရဲပုံလိုက်တာကိုတော့ဆက်စုကြီးကတင်ရမဟုတ်ဘူးဆိုတာချွတ်သဘောနေတာကြီးပဲထုံးမှန်ဆိုရင်ရှာမှုပုံစံဆိုရင်မိတယ်လူရှိရများသောအားဖြင့်ပြင်ရတယ်လေဟိုမူရစီဝါလေးဆိုရင်ကျွန်တော်အိမ်ထဲကနေကျွန်တော်ဗီဒီယိုရဲကနေကျွန်တော်အိမ်အောက်ကနေဆိုကိုကတမတ်ထူတယ်ကိုကသူတို့ရဲရတယ်သူကလူအပ်တာလေဟိုဒေါ်ဆန်းစုကြည်အပ်တာမဟုတ်တာ
အင်္ဂါနေ့မှာတော့ဒေါ်ဆန်းစုကြည်နဲ့ဒူသမအဝင်းမြင့်နေပြီးတော့ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုဆွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုနဲ့ဓမ္မဘေးအန္တရာယ်စီမံခန့်ခွဲမှုအဥပဒေချိုးဖောက်မှုတွေကိုဆက်လက်ဆစ်ဆေးခဲ့ပြီးတော့ဘူရူနီကတော့နိုင်ငံတော်ရှုဝတ်ချက်အုပ်ဝေပုံမှန်31ခန်းငယ်နဲ့ရန်ကုန်မှာဖွင့်ထားတဲ့အမှုကိုနေပြည်တော်ကိုရုံးပြောင်းဖို့ရှောက်လက်ချက်ပေးခဲ့ကြပါတယ်။အများပြည်သူတည်ငြိမ်အေးချမ်းမှုပြပြောင်းအောင်လှုပ်ဆောင်မှုနဲ့ပတ်သက်ပြီးတစ်ဖက်ကတင်တဲ့တပ်ပြည်တွေဟာဥပဒေကြောင်းအရညီညွတ်မှန်ကန်မှုမရှိဘူးဆိုပြီးတော့ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းရေးဘက်ကပယ်ချခဲ့ပါတယ်။ဒီလိုဘက်ကတပ်ပြည်တင်သွင်းတဲ့အပေါ်မှာအမိန့်ချတာပါဝင်ခြေသတင်းဘက်ယုံကြည်နေနဲ့ပတ်သက်ပြီးတော့အကျိုးဆောင်ရှင်းလင်းသူဖြစ်တဲ့ဒေါ်မင်းမင်းစိုးက VOA ကိုအခုလိုပြောပါတယ်။
ကျေးဇူးပါမလဲတကယ်ဒီဘက်တက်တည်ပြီးဆက်ဆက်တော့မှာပါချင်းဦးကဟိုဘောနတ်တမှုမှာတချို့ဆိုရင်တကယ်ဒီဘက်တက်တည်ရဲ့ဦးတို့တချို့တချို့အမှုတွေမှာကြတော့ဦးအလူသူတင်ပြန်ထားရှိတဲ့အခါကြတော့ကျန်တဲ့တကယ်ဒီဘက်တက်တည်ကိုဆက်ပြီးဆက်သွားမှာပါတို့ဘက်ကတင်တဲ့ဆရာဆရာနေကိုဟိုဘာပေါ့တက်ခွင့်လျှောက်လက်ကျွန်တော်ဘက်ကပြီးတယ်အဲဥပဒေဘက်ကတကယ်လူဘက်ကတော့သူတင်တဲ့ဆရာဆရာမျိုးလက်တည်ရန်ကြည့်လက်ဆောင်မှုဆိုပြီးတော့မှသူဘက်ကရှောက်လက်ပြပြီးအဲ့နောက်ခုပေါ်မှုပြီးတော့မှအမိန့်ချမှာပါရှင့
်တရားခွင်မှာအမှုမစစ်ခင်မှာတော့ရှင်းလင်းရေးဟာဒေါ်ဆန်းစုကြည်သမရဦးမြင့်လို့နဲ့အမှုကြောင်ဆွေးနွေးဖို့အတွက်အချိန်မိနစ်30ရခဲ့ပြီးတော့ဒီအချိန်လေးကိုတော့ဒေါ်မင်းမင်းစိုးကအခုလိုရှင်းပြပါတယ
်တရားခွင်မတိုင်ခင်မှာကတော့နိုင်ရွယ်လောက်နိုင်ရွယ်လောက်ကတော့ပြည့်ခွင့်ရပါတယ်အမြဲတမ်းဟုတ်ကဲ့ဒီကံကျူးခွင့်ရတဲ့အနေထားမှာတော့ဟိုလွန်းလွန်းလပ်လပ်ကြောက်ခွင့်ရပါတယ်ဒီကျမတို့ကြီးပဲပေါ့နော်ဒီရှင်းနေဒီရဲ့အမေတို့ရင်းနဲ့တည်တံပြုခွင့်ရတာပါရှင်လွန်းလွန်းလပ်လပ်ပြုခွင့်ရတာပါတခြားပုံမှမရှိပါဘူးရှင်မရှိတော့ရှင် CCTV လည်းမရှိတော့သလိုတုံ့ပြန်ရေးတွေလည်းအဲမှာမရှိပါဘူးရှင်ဟုတ်ပါတယ်အစူတရားရုံးထဲမှာကြီးတဲ့အခန်းတစ်ခန်းမှာပါရှင်ဒီတရားခွင့်ကတော့အဲ့ဒီအစူတရားရုံးထဲမှာပဲတရားခွင့်အဆောက်အဦကြီးတစ်ခုထဲမှာပဲအခန်းလေးတွေဖွဲ့ထားတာအဲ့ဒီအခန်းလေးတွေထဲမှာဟိုတွေ့ရတာပါရှင်နေပါလေရှင်လုံလောက်မှုတော့မရှိပါဘူးကျမတို့ကဒီအမှုကပထမတင်နေရဲ့ဆိုရင်လင်းမှုစာအတွက်ကြောင်းရတယ်အဲတင်းလာနေပေါ့နော်တင်းလာနေဆိုရင်လင်းမှုစာအတွက်ပြရတဲ့အချိန်ကတော့နည်းနည်းတော့လုံလောက်ပါလေရှင်ဒီလင်းမှုစာနဲ့ပတ်သက်ပြီးပြောရတဲ့အချိန်တင်းလာနေပြရတဲ့အချိန်ကတော့မလုံလောက်ပါဘူးရှင
် ပုံစံသွင်းကဥပဒေပုံမှ၈နဲ့သဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှ25တွေအတွက်တကယ်လို့အပြစ်ရှိတယ်ဆိုရင်တော့ပြစ်ဒဏ်အနေနဲ့ထောင်ဒဏ်3နှစ်ထက်မပိုသောပြစ်ဒဏ်ဒါမှမဟုတ်ငွေဒဏ်ဒါမှမဟုတ်ပြစ်ဒဏ်နဲ့စလုံးကြောက်ခံရမယ်လို့ပြောထမ်းထားပြီးတော့သက်သွေးဥပဒေပုံမှ69ကာကြီးကတနည်းအထိချမှတ်နိုင်ပြီး95ခါဝေးက3နှစ်နိုင်ငံတော်ရှုတ်ချက်ပေါင်းချမှုဥပဒေကထောင်ဒဏ်3နှစ်ကနေ15နှစ်အထိချမှတ်နိုင်ပြီးတော့အဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကတော့15နှစ်အထိချမှတ်နိုင်တယ်လို့ပြောထမ်းထားပါတယ်။ဘောင်းဆန်းစုကြည်ကတော့သူ့အပေါ်ဆွဲဆိုထားတဲ့အမှုတွေကိုရှင်းရှင်းလင်းလင်းပေါ်ပေါက်အောင်စစ်ဆေးပေးဖို့ကိုသူ့ရဲ့အကျိုးဆောင်ရှင်းနေတွေကိုပြောထားပါတယ်။ပြီးခဲ့တဲ့ဇွန်လ19ရက်နေ့ဟာဘောင်းဆန်းစုကြည်ရဲ့86နှစ်ပြည့်မွေးနေ့လည်းဖြစ်တာကြောင့်သူ့ရဲ့မွေးနေ့အတွက်ဇူတောင်းနာတွေတကူးစကျင်းပပေးခဲ့တဲ့ပြည်သူတွေကိုကျေးဇူးတင်ကြောင်းပြည်သူတွေအနေနဲ့ကျန်းမာဖို့နဲ့ညီမျှစွာနေထိုင်ကြဖို့မှာကြားခဲ့ပြီးတော့မွေးနေ့ဇူတောင်းအနေနဲ့ပြည်သူတွေကျမ်းမာဖို့ဆူတောင်းတယ်လို့ရှင်းနေကတစ်စက်မှာကြားခဲ့ပါတယ်ခင်ဗျာ